တောင်အဖရိကနဲ့ပြန်လာတဲ့နယ်သာလန်နိုင်ငံသား62ဦးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိခဲ့ရပြီးတဲ့နောက်မှာနယ်သာလန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးသစ်မက်ခရွန်မျိုးကွဲကူးစက်မှုဘလောက်များတွေ့ရှိထားပြီလဲဆိုတာကိုဒက်ရှ်အာနာဗန်နီကတနင်္လာနေ့နောက်ပိုင်းမှာထုတ်ပြန်ကြေညာလည်းမှုမျှော်လင့်ထားပါတယ်။တောက်ချော်နေကတောင်အဖရိကနဲ့ပြန်လည်ရောက်ရှိလာတဲ့ခီးသည်6ရာထဲကကိုဗစ်ပိုးတွေ့သူတချို့တွေမှာအနည်းဆုံးတစ်ယောက်စီမှာတော့မျိုးကွဲပိုးသစ်ကိုတွေ့ရှိရနိုင်တယ်လို့နယ်သာလန်ကျန်းမာရေး Institute RIVM ကယုံကြည်နေပါတယ်။RIVM ရဲ့ပြောရေးဆိုရင်းရှိသူကတော့ပိုးသစ်ကူးစက်မှုကတေချာတော့ရှိပြီးတော့နောက်ထပ်လိုအပ်တဲ့စမ်းသပ်မှုတွေပြုလုပ်နေတယ်လို့ဆိုပါတယ်။ကူးစက်မှုဘလောက်များတွေ့ရှိသလဲဆိုတာကိုတော့ RIVM ကအသေးစားပြောမထားပေမဲ့တနင်္လာနေ့နောက်ပိုင်းမှာထုတ်ပြန်ကြေညာနိုင်မယ်လို့ဆိုပါတယ်။အသစ်စာဖွေတွေ့ရှိတဲ့ Omicron ဟာစိုးရိမ်စရာကောင်းတဲ့မျိုးကွဲသစ်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြီးခဲ့တဲ့ပတ်တည်းမှာထုတ်ပြန်ခဲ့တာမို့ကမ္ဘာကြီးစိုးရိမ်မှုတိုးခဲ့ပြီးအခုဆိုရင်ကူးစက်မှုသစ်တွေကိုအနည်းဆုံးနိုင်ငံပေါင်း9ခုမှာတွေ့ရှိနေရပြီဖြစ်ပါတယ်။အကူကလေးကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးနေတဲ့ဥရောပနိုင်ငံတွေမှာလည်းစိုးရိမ်မှုတွေတိုးလာနေပြီးနယ်သာလန်နိုင်ငံမှာတော့အရက်ပါစားသောက်ဆိုင်နဲ့စိုးဆိုင်တော်များကိုပိတ်ဖို့အမေကတနင်္လာနေ့မှာစတင်တက်ရောက်မှာဖြစ်ပါတယ်ခင်ဗျာ။